င်းသစ်နိုင်ငံ App Store တန်းမှာဂျာမန်ခီးတဲ့တင်လင်းကြီးပြတ်ကျခဲ့တဲ့နေရာမှာရှာဖွေရေးကြိုးပမ်းအားထုတ်မှုတွေကိုအင်္ဂါနေ့နောက်ပိုင်းကဆိုင်းငံ့လိုက်ပါတယ်အဲ့ဒီနေ့စောစောပိုင်းကပြတ်ကျခဲ့တဲ့လေရင်ပေါ်မှာလိုက်ပါသွားတဲ့ခီးတဲ့ပေါင်း144ဦးနဲ့လေရင်အမှုတန်း6ဦးအားလုံးအသက်ဆုံးရှုံးခဲ့တယ်လို့သက်ဆိုင်ရာအစိုးရအရာရှိတွေကပြောကြားခဲ့ပြီးအဲ့ဒီပြတ်ကျခဲ့တဲ့တောင်ထူတက်တဲ့နေရာမှာညအချိန်ကြာရောက်ခဲ့လို့အခုလိုရှာဖွေမှုကိုဆိုင်းငံ့လိုက်တာပါကျင်းတစ်အရှိတောင်ပိုင်းမှာရှိတဲ့လေရင်ပြတ်ကျခဲ့တဲ့အဲ့ဒီနေရာကိုအထုလေ့ကျင့်ထားတဲ့တောင်ပေါ်ရဲတရားစင်ခန့်တို့ကစောင့်ကြက်လျက်ရှိပြီးတော့ဗုဒ္ဓဘုရင့်မနဲ့အာယုံတက်မှာအလောင်းတွေကိုစတင်တည်ထုတ်ဖို့ကယ်ဆယ်ရေးအဖွဲ့တွေကပြင်ဆင်လျက်ရှိပါတယ်။ဂျာမန်လေကြောင်းလူဖန်ဆာရဲ့ဌာနခွဲတစ်ခုဖြစ်တဲ့ဇင်းနှုံးတက်တာရဲ့ဂျာမန်ဝင်းစ်လေကြောင်းပိုင် Airbus A320 အမျိုးအစားခီးတဲ့တင်ဂျက်လေရင်ဟာစပိန်နိုင်ငံဘာစီလိုနာကနေဂျာမနီနိုင်ငံဒက်ဆယ်ဒရော့ဖ်ကိုဥတီပြန်တန်းစဉ်အရေးပေါ်အချက်ပြအကူအညီတွေတောင်းခံနိုင်ခြင်းမရှိဘဲအင်္ဂါနေ့မနက်ကပြတ်ကျသွားတာပါ။လေယာဉ်ပြတ်ကျရာနေရာကနေပြန်တန်းမှုအတန်ဖန်းဆက် black box တလုံးကိုတွေ့ရှိထားပြီးဖြစ်ပြီး Paris မြို့မှာစစ်ဆေးလေ့လာနေတယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါရယ်အခုလောလောဆယ်အချိန်မှာဒီပြတ်ကျမှုကိုတာမန်မတော်တဆပြတ်ကျမှုအဖြစ်လေကြောင်းလိုင်းကယူဆထားပြီးအကြမ်းဖက်တိုက်ခိုက်မှုနဲ့ဆက်ဆက်နိုင်မှုအလားအလာနဲ့ပတ်သက်လို့တော့တတိထားတုံ့ပြန်ခဲ့ပါရယ်အင်ဂျီရောကတော့အကြမ်းဖက်မှုနဲ့ပတ်သက်ပြီးဆက်ဆက်မှုအရေးလက္ခဏာမတွေ့ရဘူးလို့ပြောပါရယ်သမရအိုဘားမားကအထူးသဖြင့်ဂျာမနီနဲ့စပိန်နိုင်ငံသားတွေအပါအဝင်ဥရောပမှာရှိတဲ့မဟာမိတ်တွေကိုဝမ်းနဲ့ချေကွဲကြောင်းတဝင်လွှာပေးပို့ခဲ့ပါတယ်။ပြင်သစ်သမ္မတဖရန်ဆာအော်လန်ကတည်ဆုံးတဲ့သူတွေတဲ့ဂျာမန်စပိန်နဲ့တူရကီနိုင်ငံသားတွေပါဝင်ကြောင်းပြောပြီးပြင်သစ်နိုင်ငံသားတွေပါဝင်တယ်မပါဝင်ဘူးဆိုတာကိုတော့အတိအကျမပြောနိုင်သေးကြောင်းသတင်းတောက်တွေကပြောခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကလည်းအခုလိုလေရင်ပြတ်ကျမှုမှာအမေရိကန်နိုင်ငံသားတွေပါဝင်မှုရှိမရှိစုံစမ်းစစ်ဆေးနေသေးဖြစ်တယ်လို့ပြောပါရရှင်။